လွန်ခဲ့တဲ့9နှစ်ကလှုပ်ကြံခံခဲ့ရတဲ့ကရင်အမျိုးသားအစည်းအရုံးကောင်ဆောင်ဘဒိုမန်းရှာရဲ့ကြောက်တိုင်တဲ့ရုပ်တုဖွင့်ပွဲအခမ်းအနားကိုသူ့ဇာတိမျိုးဖြစ်တဲ့အေယာရီတိုင်းပန်းတနော်မျိုးနဲ့တောကျောင်းကျေးရွာမှာပြုလုပ်ခဲ့ပါတယ်။ဘဒိုမန်းရှာရဲ့မိသားစုဝင်နဲ့သူ့ရွာသူရွာသားတွေကတော့တပုံမိသားစုဆိုပြီးဖိအားပေးခံရရရှိခဲ့တဲ့အကြောင်းခုချိန်ဒီလဲစောင့်ကြည့်သတင်းယူတာကိုခံရရဆဲဖြစ်တယ်လို့ဆိုပါတယ်။အကြောင်းဆောင်ကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအမကသတင်းပေးပို့ထားပါတယ်
။ကရင်အမျိုးသားအစည်းအရုံးရဲ့အထွေတွင်းရမှုကျုပ်ဖြစ်နေတဲ့အချိန်တက်ပြတ်မှုခံခဲ့ရတဲ့ဖရိုမန်းရှာဟာလွန်ခဲ့တဲ့9နှစ်ခန့်ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကသူ့ရဲ့နေအိမ်မှာတနတ်သမားတွေရဲ့လှုပ်ကြံတက်ပြတ်မှုကိုခံခဲ့ရတာဖြစ်ပါတယ်။ဒီအတွက်သူ့ရဲ့ဇာတိမျိုးဖြစ်တဲ့ ARE တိုင်းပန်းတနော်မျိုးနဲ့တောချောင်းကျေးရွာမှာသူ့ရဲ့ရုပ်ထုဖွင့်ပွဲအခမ်းအနားနဲ့ဖရိုမန်းရှာလူငယ်ခေါင်းဆောင်စုပေးပွဲကိုဒီကနေ့မှလုပ်ခဲ့တဲ့အကြောင်းဖရိုမန်းရှာရဲ့တူမဖြစ်တဲ့နန်းခင်တက်ဖြူကအခုလိုပြောပြပါတယ်။
ကရင်လောင်ကိုလေးကြည့်ရဲသင်ခရာဖွဲ့နဲ့ဖာတိမန်ရှာကိုလေးကြည့်ပြီးတော့ဖာတိမန်ရှာရဲ့အထုပ်ပတ်တိကိုဖတ်ပြတယ်လေရုပ်ထုထုပေးတဲ့သဘူးဆရာကိုကျမတို့အမှတ်ရလဲဆောင်ပေးပြီးတော့အဲဒီရုပ်ထုရှေ့ကအခမ်းအနားစီစဉ်ပြီးမော်ရက်ပြီးတော့ကျမတို့အဲရှေ့ကမှာတော့ဖာတိမန်ရှာရဲ့ကိုင်းကြီးအောင်မျိုးပေါ်အခမ်းအနားနဲ့ဒီစုပေးတဲ့အစီအစဉ်ကိုဆက်တာပေါ့ဒီအပိတ်က400ဝန်းကျင်လောက်လာကြတယ်လေသူတို့လေးကားနဲ့လူဆိုတော့ဒီအောင်မျိုးပေါ်အမှတ်ရစကားတွေပြောကြတော့ဒီဘက်ကလူတွေကလည်းအဲ့ဒါကိုပဲနားထောင်နေတာလေ။ဘုံကျိုးအသေးသေးရှိသွားတာ
ပေါ့နော်ဘော်ရ။ဖရိုမန်းရှာဟာကရင်လက်နက်ကင်ဒေါ်လာရေးနယ်မြေကိုလူငယ်ဘဝကနေစပြီးရောက်လာခဲ့သူပါ။သူဟာအရေးချင်းရှိပြီးစီယုံရေးကောင်းမွန်တဲ့ခေါင်းဆောင်ဖြစ်တာကြောင့်မိခင်အဖွဲ့အစည်းမှာကောတက်ပေါင်းစုတွေမှာပါခေါင်းဆောင်နိုင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့မိသားစုကတော့သူကရင်လက်နက်ကင်နယ်မြေကိုထွက်ခွာသွားခြင်းကစလို့ဖိအားပေးမှုတွေခံခဲ့ရတယ်လို့အခုချိန်ထိလည်းစောင့်ကြည့်သတင်းယူတာမေးမြန်းတာကိုကြုံနေရဆဲဖြစ်တယ်လို့ဆိုပါတယ်။
အင်းမလို့ငယ်ငယ်ကလေးကတော့အဲ့လိုလာမေးရပါတော့ဆောင်းဆောင်ကြီးတို့ရဲတွေတို့ခဏခဏလာမေးရတယ်ရှိတယ်ဟိုခိုးဒီဒီသွားရင်မလွတ်လပ်ဘူးပေါ့အမေလိုက်ရေးနေတာနဲ့ပဲလေပြေသွားလေပြေလာတယ်အဲ့လိုမျိုးပေါ့အဲ့လိုဖိအားပေးထားတယ်မဲအဲ့လိုမျိုးလေစပုံကြွားဆိုပြီးတော့နည်းနည်းတော့ဖိရလို့အနာပဲညီမတို့အဲ့ရုပ်ထုနဲ့ဒီကြောက်တိုင်နဲ့လှုပ်တော့ကတော့ဓာတ်ပုံတွေလာရိုက်တယ်အဲ့လိုမျိုးဓာတ်ပုံရိုက်သွားတာတော့ရှိတာပေါ့သူတို့ဒီကလောက်တဲ့အစီအစဉ်တွေအစီအစဉ်တွေမျိုးတွေဟိုအစီအစဉ်စာရွက်တွေတောင်းတယ်နောက်တော့အဲ့ခုပြီးတဲ့ဟိုအကောင့်လေးရဲ့ကိုကြီးကျင်းနေစုံဆောင်ချက်တွေပေါ့နော်နောက်တော့ဟိုကကျမရဲ့မောင်ဝေးညီမဝေးပြလိုက်တဲ့သဝန်လောကကိုအဲ့ရောက်သူတို့တက်ဖို့ရိုက်သွားတယ
်ဖရိုမန်ရှာရဲ့မိသားစုဝင်တွေကတော့ဖရိုမန်ရှာလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့သူတို့ရဲ့ရှုမြင်ချက်တွေကိုလည်းပြောသွားပါတယ
်အပါတိကကရင်လူမျိုးချက်တွေမကောက်ဘူးလေတိုင်းရင်းသားအားလုံးတွေကသူကဒီဒီမိုကရေစီရေးကိုအလေးထားတဲ့လူတွေကိုဒီဆက်ရွေးပြီးအောင်ပေါ်ထုံးဖို့အတွက်ကိုသူကအများစီရေးအားကောင်းတော့ဒါကိုသူ့ကိုမင်းမျိုးလို့သူ့ကိုစိတ်ကြံလို့ပဲ
ဒီစားပါတယ် KNU ကရင်မျိုးသားအစည်းအရုံးကခေါင်းဆောင်ဖြစ်တဲ့ဖရိုမန်းရှာဟာ KNU အတွင်းမှာရက်တီချက်ခိုင်မာသူတပ်ပေါင်းစုမှာခေါင်းဆောင်နိုင်သူအဖြစ်လေးစားခံရပြီးကိုကျိုးစွန့်သူအနစ်နာခံသူရဲဘော်ရဲဘက်စိတ်ရှိသူခွဲခြားဆက်ဆံတာမျိုးမရှိဘဲတန်းတူယူသူဆက်ဆံတဲ့အရေးချင်းရှိသူတိုင်းရင်းသားခေါင်းဆောင်ဖြစ်ထင်ရှားတာပါသူဟာသူ့ရဲ့ရက်တီချက်ကိုဘလို့အခွင့်အရေးနဲ့မှအလဲအလှယ်မလုပ်ခဲ့တာကြောင့်ကရင်မျိုးဆက်တဲ့လူငယ်တွေကသူ့ကိုလေးစားထောက်ခံခဲ့တာဖြစ်ပါတယ်သူဟာလွန်ခဲ့တဲ့9နှစ်ခန့်ကဖေဖော်ဝါရီလ14ရက်နေ့ညနေပိုင်းမှာသူ့ရဲ့နေအိမ်မှာပဲလှုပ်ကြံတက်ဖြတ်မှုကိုခံရတာဖြစ်ပြီးသူလှုပ်ကြံတက်ဖြတ်ခံရပြီးတဲ့နောက်ပိုင်းမိသားစုဝင်တွေကဖောင်ဒေးရှင်းတစ်ခုလုပ်ပြီးကရင်လူငယ်တွေကခေါင်းဆောင်မှုအရေးချင်းရှိသူတွေကိုနှစ်စဉ်ဖရိုမန်းရှာလူငယ်ခေါင်းဆောင်စုကိုပြည့်ရခဲ့တာတွေကိုလှုပ်ဆောင်ခဲ့တာပါဒီနေ့မှာတော့သူ့ရဲ့ဇာတိမြေပန်းတနော်ဘက်ကလူငယ်တအူးကတော့ဖရိုမန်းရှာလူငယ်ခေါင်းဆောင်စုရရှိခဲ့ပါတယ်ရှင်